ခန်းကြီး19အငယ်1မှ5ထိုစကားကိုဟေဇက်ကိမင်းကြီးသည်ကြားလျင်မိမိအဝတ်ကိုဆုပ်၍ရှော်တေအဝတ်ကိုခြုံလျက်ဗိမာန်တော်သို့တော်လေ၏ရှော်တေအဝတ်ကိုဝတ်လျက်ရှိသောနန်းတော်အုပ်အေလျာကင်စီတော်ကြီးရှေဘနတ်အသက်ကြီးသောယေပရောဟိတ်တို့ကိုအာမုတ်သားပရောဖက်ဟေရှာယထံသို့ဆေလွတ်လေ၏ဟေဇက်ကိမင်းမှားထားသောစကားဟုမူကားယနေ့သည်ဒုက္ခနှင့်ဆုံးမသောနေ့ကဲ့ရဲ့ခြင်းကိုခံရသောနေ့ဖြစ်၏။တားဖွားခြင်းရောက်၍တားကိုဖွားနိုင်အောင်ခွန်အားမရှိ။အသက်ရှင်တော်မူသောဘုရားသခင်ကိုကဲ့ရဲ့စေခြင်းဟာအာရှု၏ရှင်မြင်းစေလွတ်သောမိမိကျွန်ယဗရှာခစကားကိုသင်၏ဘုရားသခင်ထာဝရဘုရားကြားတော်မူပါစေသော။သင်၏ဘုရားသခင်ထာဝရဘုရားသည်ကိုယ်တော်တိုင်ကြားသောစကားကိုခြေတော်မူပါစေသော။တင်ဒီလေကြံကျွင်းသောလူတို့အဖို့ဆူတောင်းပတ္ထနာပြုပါဟုပြောစီခြင်းဟာဟေစကိမင်းဆေလွတ်သောကျွန်တို့သည်ဟေရှာယထံသို့ရောက်လာကြ၏အငယ်6မှ73ဟေရှာယကလည်းထာဝရဘုရားမိန့်တော်မူသည်ကားအာရှုရိရှင်မြင်းဤကျွန်တို့သည်ငါ့ကိုကဲ့ရဲ့၍တင်ဒီကြားရသောစကားကြောင့်မကြောက်နှင့်ထိုမင်း၌အခြားသောစိတ်တဘောကိုငါသွင်းပေးမည်သူဒီတရင်ကြား၍မိမိပြည်သို့ပြန်သွားလိမ့်မည်ထိုပြည်၌ဓာဖြင့်ငါဆုံးစေမည်ဟုသောစကားတော်ကိုတင်တို့၏သခင်အားပြန်ကြားကြလော့ဟုပြောဆို၏ထိုအခါအာရှုရိရှင်မြင်းသည်လာခိရှမြို့မှထွက်သွားကြံကိုယဗရှာခကြားလျင်ပြန်သွား၍လိဗနမြို့ကိုရှင်မြင်းတိုက်နေသည်ကိုတွေ့လေ၏နောက်တဖန်ကုရှမင်းကြီးတိရကတိစစ်ချီ၍လာပြီဟုတည်င်းချသောအခါဟေဇက်ကိမင်းထံသို့တမန်တို့ကိုဆေလွတ်ပြန်၍တင်တို့သည်ယူဒမင်းကြီးဟေဇက်ကိကိုပြောရသောစကားဟုမူကားတင်ကိုးစားသောဘုရားသခင်ကယေရုရှလင်မြို့သည်အာရှုရိရှင်မြင်းလက်သို့မရောက်ရဟု၍တင့်ကိုမလှည့်စားစေနှင့်အာရှုရိရှင်မြင်းတို့သည်ခတ်သိမ်းသောပြည်တို့ကိုလှုပ်ကြံ၍ရှင်းချင်းဖျက်ဆီးကြောင်းကိုတင်သည်ကြားရပြီးကိုယ်တိုင်လွတ်လိမ့်မည်လောငါဘိုးဘေးတို့သည်ဖျက်ဆီးသောအမျိုးသားကိုယ်စံအမျိုးသားကာရန်အမျိုးသားယေဆတ်အမျိုးသားတိလတာမျိုး၌ရှိသောအေဒင်အမျိုးသားတို့ကိုသူတို့၏ဖျားများတို့သည်ကယ်ယူကြပြီလောဟာမတ်မင်းကြီးအာဘတ်မင်းကြီးနှင့်တေဖရတ်ဝိမျိုးဟေနာမျိုးဤဝံမျိုးကိုစိုးစံသောမင်းကြီးတို့သည်အဘယ်မှရှိကြသနည်းဟုမှားလိုက်လေ၏အငယ်၁၄မှ၁၉ထိုမှာသာကိုဟေဇကိမင်းသည်တန်တမန်လက်မှခံယူ၍ကြည်ပြီးလင်ဗိမာန်တော်သို့တွား၍ဒါရဖျားရှေ့တော်၌ဖြန့်ထားလေ၏ထိုအခါဟေဇကိမင်းသည်ဒါရဖျားရှေ့တော်၌ရှောက်ဆိုသည်ကားခေရုဘိန်ပေါ်မှထိုင်တော်မူသောဣဒရေလမျိုး၏ဘုရားသခင်ဒါရဖျားကိုရောဒီဘုရားသခင်ဖြစ်တော်မူ၏ကိုရောတပါးဒီတာလင်မြေကြီးပေါ်မှရှိသည်မြသောအတိုင်းတိုင်းအပီပီတို့၏ဘုရားသခင်ဖြစ်တော်မူ၏ကိုယ်တော်ဒီကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူ၏။အိုထာဝရဘုရားနားတော်ကိုလှည့်၍နားထောင်တော်မူပါ။အိုထာဝရဘုရားမျက်စိတော်ကိုဖွင့်၍ကြည့်ရှုတော်မူပါ။တဏ္ဍခရိတ်မင်းသည်အသက်ရှင်တော်မူသောဘုရားသခင်ကိုကဲ့ရဲ့၍ပြောစီသောစကားအလုံးစုံတို့ကိုမှတ်တော်မူပါ။အိုထာဝရဘုရားအကယ်စင်စစ်အာရှုရိရှင်ဘုရင်တို့သည်အတိုင်းတိုင်းအပြည်တို့ကိုဖျက်ဆီး၍သူတို့၏ဖျားများကိုမိတဲ့သို့ချက်ပြစ်ကြပါပြီ။ထိုဖျားတို့သည်ဖျားမဟုတ်လူလက်ဖြင့်လုပ်သောတက်သားနှင့်ကြောက်ဖြစ်သောကြောင့်ပျက်စီးခြင်းသို့ရောက်ကြပါပြီ။အိုကျွန်ုပ်တို့ဖျားသခင်ထာဝရဖျားကိုရောထာဝရဖျားတပါးသီးသာဖျားသခင်ဖြစ်တော်မူသည်ကိုမြေကြီးပေါ်မှရှိသည်မြတ်သောတိုင်းနိုင်ငံတို့သည်သိမိအကြောင်းအကျွန်ုပ်တို့ကိုထုံမင်းလက်မှယခုကယ်ယူတော်မူပါ။အကျွန်ုပ်တောင်းပန်ပါသည်ဟုပထနာပြုလေ၏အငယ်20မှ28ထိုအခါအာမုတ်သားဟေရှာယသည်ဟေဇက်ကိမင်းထံသို့ဆေလွတ်၍ဣဒရေလအမျိုး၏ဘုရားသခင်ထာဝရဘုရားမိန့်တော်မူသည်ကားတင်းဒီအာရှုရိရှင်ဘုရင်တနာခရိတ်အကြောင်းကြောင့်ငါရှိမှပြုသောပထနာစကားကိုငါကြားရပြီထိုမင်း၏အမှုမှာထာဝရဘုရားမိန့်တော်မူသောစကားဟုမူကားဇီးအောင်တို့သမီးကညာသည်တင့်ကိုမထီမဲ့မြင်ပြု၍ပြည့်ရည်၏ယေရုရှလင်တို့သမီးသည်တင့်နောက်၌ဂေါညိတ်၏တင်းသည်အဘဲသူကိုကဲ့ရဲ့ဆဲရည်သည်နီအဘဲသူကိုအော်ဟစ်၍ မျက်နာထောင်လွှမ်းသည်။ဤတွေလာမျိုး၏တန်ရှင်သောဖျားကိုပင်ပြုပါသည်တကားတင်းသည်တမန်များအားဖြင့်ဒါဝရဖျားကိုကဲ့ရဲ့၍ငါသည်ယထာများပြားသဖြင့်တောင်ထိပ်သို့၎င်းလေဗနုန်တောင်အထွတ်သို့၎င်းတက်လာပြီးအရက်မြင့်သောအာရစ်ပင်နှင့်အကောင်းဆုံးသောထီးယူးပင်တို့ကိုငါခုတ်လှဲပြီးအဝေးဆုံးသောကိုလိုယံအသီးများသောတောထဲသို့ငါဝင်ပြီးငါသည်တွင်းတူး၍မမြည်ဘူးသောရေကိုတောက်ရပြီးငါ၏ခြေပွန်းအဖျင်းအဂုတ်ထုမြစ်လက်ချာရှိသမျှကိုခမ်းချောက်စေပြီးဟုသင်ဆိုမိပြီတကားငါသည်အထက်ကဤအမှုကိုစီရင်ကြောင်းနှင့်ရှေးကာလ၌ပြုပြင်ကြောင်းကိုသင်သည်မကြားသလိုယခုမှလည်းသင်သည်ခိုင်ခန့်သောမြို့တို့ကိုဖျက်ဆီး၍ကြောက်ပွန်ဖြစ်စေသောသူဖြစ်မည်အကြောင်းငါစီရင်ခန့်ထားလေပြီထို့ကြောင့်မြို့သားတို့သည်အာနေကြ၏မှန်တွေ၍စိတ်ပြည့်လျက်ရှိကြ၏တောမြက်ပင်နှင့်စိမ့်သောစပန်းပင်ကဲ့သို့၎င်းအိမ်မိုးပေါ်မှပေါက်သောမြက်ပင်နှင့်မကြီးမီညှိုးနွမ်းသောစပန်းပင်ကဲ့သို့၎င်းဖြစ်ကြ၏ပင်ဤနေထိုင်ခြင်းထွက်ဝင်ခြင်းငါ၌အမျက်ဟုံးခြင်းတို့ကိုငါသိ၏ငါ၌သင်ဤအမျက်ဟုံးခြင်းစော်ကားခြင်းကိုငါကြားသောကြောင့်တင့်ကိုနာရှုပ်တတ်၍ဇက်ခွန်ပြီးမှတင်လာသောလမ်းဖြင့်ပြန်စီမည်အငယ်၂၉မှ၃၁တင်ပတ်ရသောနမိတ်လက္ခဏာဟုမူကားယခုနှစ်တွင်အလိုလိုကြီးရင်သောအသီးနှံကို၎င်းဒုတိယနှစ်တွင်ထိုအတူပေါက်သောအရာများကို၎င်းတင်တို့သည်စားရမည်တတိယနှစ်တွင်မျိုးစေ့ကိုကျဲ၍စပားကိုရိတ်ကြလော့စပြည့်ဥယင်ကိုလည်းဆက်၍အသီးကိုစားကြလော့ဘေးလွတ်၍ကြံ့ကျွင်းသောယူဒအမျိုးသားတို့သည်တဖန်အောက်မှအမျက်ဆွဲ၍အထက်မှအသီးတိကြလေမိကြံကျွင်းသောသူတို့သည်ယေရုရှလင်မြို့တဲက၎င်းဘေးလွတ်သောသူတို့သည်ဇိယုန်တော်မှာက၎င်းပေါ်လာကြလေမိကောင်းကင်ဘုရားရှင်ထာဝရဖျားသည်အလိုတော်အားကြီး၍ထိုအမှုကိုစီရင်တော်မူလေမိအငယ်32မှ39တို့ဖြစ်၍ထာဝရဖျားသည်အာရှုရိရှင်မြင်းကိုရိမှတ်၍မိန်တော်မူသည်ကသူသည်ဤမြို့သို့မဝင်ရမြို့တဲသူမြားကိုမပြည့်ရမြို့ရှိမှဒိုင်းလွှားကိုမပြည့်ရမြို့ပြင်မှမြေရိုးကိုမဖို့ရလာသောလမ်းဖြင့်ပြန်သွားရမည်ဤမြို့တဲသူမဝင်ရငါသည်ကိုမျက်နှာကို၎င်းငါကျွန်ဒါဝိဒ်ဤမျက်နှာကို၎င်းထောက်၍ဤမြို့ကိုကယ်တင်ခြင်းငှာဆောင်းမမည်ဟုသာရဖျားမိန်တော်မူ၏ထိုညတွင်သာရဖျား၏ကောင်းငင်တမန်သည်ထွက်၍အာရှုရိတပ်တွင်လူ 38,500 တို့ကိုတန်ခတ်လေ၏။နန်း내စောစောထခြင်းရောက်သောအခါထိုသူအပေါင်းတို့သည်အသေးကောင်ဖြစ်ကြ၏။အာရှုရိရှင်မြင်တနာခရိတ်သည်လည်းထိုအရက်မှထွက်၍ပြန်သွားပြီလျှင်နိနေဝေမြို့၌နေလေ၏။နောက်တဖန်သူသည်မိမိဖျားနိဒရုတ်ဤဗိမာန်၌ကိုးကွယ်စဉ်တွင်တားတော်အာဒရပ်မေလက်နှင့်ရှယေစာသည်ခမည်းတော်ကိုဓာတ်နှင့်တတ်ပြီလျှင်အာရမနီပီတို့ပြေးကြ၏တားတော်အေထရဟဒုံဒီလေခမည်းတော်အရာ၌နန်းထိုင်၏